လူနည်းစုတွေပေါ်ပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာတရားရုံးတွေမှာအမှုဖွင့်ခံရတဲ့အပြင်အာဂျင်တီးနားနိုင်ငံမှာလည်းမြမခေါင်းဆောင်တွေကိုအမှုဖွင့်လိုက်တာကြောင့်အမေရိကန်အပါအဝင်အထူးသဖြင့်အနောက်နိုင်ငံတွေစီကမြန်မာပြည်တွင်းရင်းနှီးမြှုပ်နှံမှုတွေကိုထိခိုက်စေပါသလားအမေရိကန်လုပ်ငန်းတွေအတွက်မြန်မာနိုင်ငံမှာဥပဒေကျိုးဆောင်လုပ်ငန်းတစ်ခုထူထောင်လုပ်ကိုင်ခဲ့ဘူးသူဥပဒေပညာရှင်ဒေါက်တာဆလိုင်းငုံကျုံးလျံနဲ့ဆွေးနွေးမေးမြန်းပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ရှင
်ဒီနိုင်ငံတကာခုံရုံးတွေမှာနောက်ထပ်အာဂျင်တီးနားလိုနိုင်ငံမျိုးမှာတရားစွဲတဲ့ဟာတွေစွဲချက်တင်တဲ့ဟာတွေရှိလာပါတယ်ဆိုတော့ဒီကိစ္စကဒီအမေရိကန်ပါဝင်ပေါ့နော်အနောက်နိုင်ငံတည်းရဲ့အဓိကယင်းနှိမ့်မြုံနှံမှုအပေါ်မှာဘလောက်တက်ရောက်သွားနိုင်ပါသလဲရှင
်ဒီလိုအမှုရင်ဆိုင်အမှုဖွင့်ချင်းခံလိုက်ရတာနဲ့ဟိုအနည်းဆုံး impact လေးခုရှိတယ်အကျိုးတက်ရောက်မှုနံပါတ်၁ကဥပဒေကြောင်းဆိုင်ရာအကျိုးတက်ရောက်မှုဒုတိယဆရာမမေးတဲ့စီးပွားရေးဆိုင်ရာယင်းနှိမ့်မြုံနှံမှုဆိုင်ရာအကျိုးတက်ရောက်မှုတတိယဟိုလူမှုရေးဆိုင်ရာပေါ့ social impact ပေါ့စတုထကတော့အဲ့ဒီ impact တုံးခုကြောင့်နောက်ဆက်တွဲဖြစ်လာနိုင်တဲ့နောက်ဆက်တွဲ impact တွေကအများကြီးပါပဲ။ဟို ICC ဖြစ်ဖြစ် ICC ဖြစ်ဖြစ်ဒီ Argentina မှာဖြစ်လာတဲ့အခါကျတော့ဒီ investor ဆိုတဲ့လူကအစိုးရလူမဟုတ်ဘူး။သူကလည်းသူပတ်စံချမ်းသာပြီးတော့ငွေရှာပြီးတော့ဟိုအကျိုးအမြတ်အတွက်လူချင်တဲ့လူလူချင်တဲ့လူကမြန်မာဆိုတဲ့ဟာဒါမှမဟုတ်ဗမာဆိုတဲ့ဟာဘာမာဆိုတဲ့ဟာသူကရှာလိုက်တာနဲ့ဒီတိုင်းပြည်ကအမှုသုံးခု pending အလုပ်ခံရတဲ့နိုင်ငံပါလားဆိုလို့ရှိရင်ကျွန်တော်ပြောရတယ်လာမှာမဟုတ်အဲ့တော့ဒီလိုနီးစနစ်ကြကြနဲ့ရင်းနှီးမြှုပ်နှံမှုလုပ်တဲ့နိုင်ငံတွေကမြန်မာပြည်တော့သူတို့ပို့ပြီးတော့ကြောက်တဲ့ကြောက်လာတယ်ဒါပေမဲ့တချို့နိုင်ငံတွေကဒီလိုမျိုးနီးစနစ်ခိုင်ခိုင်မာမာမရှိဘဲနဲ့ကျွန်တော်ကျမအမျက်ရရင်ပြီးရောဆိုပြီးတော့တိုင်းပြည်တွေကတော့သူတို့လာလိမ့်မယ်လို့ဖြစ်တယ်ဘာလို့လို့ဆိုတော့ဟိုတော်မီလောင်တော်ကြောင်လဲမောင်းခတ်ပေါ့ကွာအဲ့ဒီအမျက်အစွမ်းကိုချိန်ပြီးတော့လုပ်တဲ့ဟာတွေတော့လာကောင်းလာလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ရှင်ဆရာအဲ့တော့ဒီအနောက်နိုင်ငံဒီကုမ္ပဏီကြီးတွေကဒီဟိုမြန်မာနိုင်ငံလိုနေရာမျိုးကဈေးကွက်တက်လဲရှိတယ်ရင်းနှီးမြှုပ်နှံဖို့လဲအခြေအနေကောင်းတချို့ရှိတယ်ဆိုတဲ့နေရာမှာသူတို့ကဒီလူခွင့်ရနေပတ်သက်ပြီးတော့အလေးထားလို့လားဘာကိစ္စကြောင့်သူတို့တုံ့နှေးသွားနိုင်မှာလဲရှင်ဆရာ
လူခွင့်ရကြောင့်တုံ့နှေးသွားလားဆိုတာယင်းနှီးမြှုပ်နှံမှုလုံးမဲ့ပတ်စံရှိတဲ့လူတယောက်ကသူ့ရဲ့ယင်းနှီးမြှုပ်နှံမှုကနေအမျက်ရမယ်ဆိုတဲ့ဖြော်လင့်ချက်နဲ့သူကယင်းနှီးမြှုပ်နှံမှုလုပ်တာအဲ့တော့သူ့ရဲ့အမျက်ကမြန်မာပြည်မှာသူယင်းနှီးမြှုပ်နှံမှုတစ်ခုလုပ်ပြီးတော့အဲ့ဒီမြှုပ်နှံမှုရဲ့ထွက်လာတဲ့ရလက်ကမြန်မာပြည်မှာမဟုတ်နိုင်ငံခြားကိုတင်ပို့ရမှာEU ကိုပို့ရမှာအမေရိကန်ပို့ရမှာလက်တင်အမေရိကပို့ရမှာဂျပန်ကိုပို့ရမှာရုရှားကိုပို့ရမှာအဲ့ဒီခါကျတော့စားသုံးတဲ့စားသုံးသူတွေကကြည့်ပြီးတော့ဟာဒီဟာကဗမာပြည်ကလာတယ်ဗမာပြည်ကလူခွင့်ရေးကိုမလိုက်တာဘူးလူမျိုးသုံးဖြတ်ရေးကိစ္စ genocide တို့ crime against humanity တို့ war crime တို့ဂျူးလွန်တယ်လို့တရားရုံးနိုင်ငံတကာတရားရုံးသုံးခုမှာဖွင့်ဖွင့်ထားတဲ့နိုင်ငံဖြစ်တယ်ဆိုမဝယ်လို့ရှိရင်သူကဒီမှာယင်းနှင်းမြုပ်လာတဲ့ဟာသူရှုံးမှာအဲ့တော့ဘယ်တထေးကမှအရှုံးခံပြီးတော့ယင်းနှင်းမြုပ်လာဖို့လုပ်မှာမဟုတ်အဲ့ဒီဟာကအကုန်လုံးကဒီဖက်မှာဒီ investment ကနေဟိုဘက်က supply နဲ့ benefit အကုန်လုံးကချိန်နေတယ်အဲ့ဒီဟာကိုကျွန်တော်တို့ဒီအကုန်လုံးခြုံပြီးတော့သုံးသပ်နိုင်ဖို့လိုတယ်လို့ထင်ပါတယ်
ဟုတ်ကဲ့ရှင်အဲ့ဒီဆရာအခုပြောတဲ့ကိစ္စမှာဒီမြန်မာအစိုးရဟာဆိုရင်လည်းအခုဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဆိုရင်ဒါထိုင်းနိုင်ငံကိုသွားတယ်ဒါဟိုပထမတစ်ခါတော့ကထိုင်းမှာဒီယင်းနှိမ့်မြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ဖိတ်ခေါ်တဲ့ပွဲသူတို့တခုလုပ်တယ်နောက်တစ်ခုကဒီအာဆီယံဟိုအာဆီယံထိပ်သီးဆွေးနွေးပွဲမှာလည်းသူဒါမြန်မာနိုင်ငံယင်းနှိမ့်မြှုပ်နှံမှုနဲ့ပတ်သက်ပြီးတော့သူမိန့်ကုန်ပြောပါတယ်ဆိုတော့ဟိုမြန်မာနိုင်ငံတွင်းမှာလည်းရခိုင်လိုနေရာမျိုးမှာဒါယင်းနှိမ့်မြှုပ်နှံမှုဖိတ်ခေါ်ရဲသွားတယ်ပေါ့နော်ဒီလိုတွေလှုပ်လာတယ်ဆိုတော့အဓိကတော့ဟိုဒေတာတွင်းယင်းနှိမ့်မြှုပ်နှံသူတွေကိုပို့ပြီးတော့များအာယုံဆိုင်နေသလား
ဟုတ်ကဲ့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဒီအေရှာကဒီ investor တွေကိုဖိတ်ခေါ်ပြီးတော့မြန်မာပြည်မှာ investment လုပ်ပါဒါဖြစ်နိုင်ခြေရှိတယ်အကျိုးအမြတ်ရမယ်ဆိုလို့ပြောတာတော့သူအနေနဲ့ပြောတင်ပြောထိုက်လို့ပြောတယ်လို့ထင်တယ် ပထမအချက်ကဘာလို့လဲဆိုတော့ဒီဒီအနောက်နိုင်ငံကိုခဏထားအောင်အာရှက investor တွေဆိုတာစဒီ regulation တော်တော်နည်းတယ်သူတို့ကငွေဖြူငွေမဲကစားပါအော်ဘာပေါ့တရားဝင်ရောတရားဝင်ရောဒီကိစ္စတွေ regulation အားနဲ့တော့သူတို့အတွက်ကအင်္ဂလိပ်လိုပြောရင် loophole ဆိုတဲ့ဟာထွက်ပေါက်လေးတွေအများကြီးရှိတယ်။ဒါပေမဲ့ဒီအနောက်နိုင်ငံကလူတွေကနိုင်ငံတွေကဒီ investment လုပ်လို့မယ်ဆိုလို့ချက်သူ့ရဲ့ regulation ကခိုင်မာတော့ဒီထွက်ပေါက်လေးတွေကရှာဖို့အရခက်တယ
်။ဟောဒီအစိုးရနဲ့လောကကန်ရတဲ့အနေအထားရောဟိုမြန်မာအစိုးရဘက်ကဖြေလျှော့ပေးရတယ်တိတိတသက်တွေ့လာရပါသလားဘလောက်ဒီလုတ်တာကိန်းသာအဝင်အဝိုင်းမျိုးဖြစ်လာပါသလဲ
ဟုတ်ကဲ့ကျွန်တော်မြန်မာပြည်ပြန်လာတာ9 8နှစ်လောက်ရှိပါပြီဒီမှာနေနေတာတခုကတူတက်မှုတချို့နေရာတွေမှာရှိပါတယ်ဒါပေမဲ့တစ်ဖက်မှာအစိုးရကအနောက်နိုင်ငံတွေလိုမျိုး regulation တခုထဲမလုပ်ဘဲနဲ့အကုန်လုံးမှသူကဝင်ပါနေတော့ဟိုမနိုင်ဝန်ထမ်းတယ်လို့ဖြစ်နေတယ်အမှန်ဆိုကျွန်တော်အမြင်မှာတော့အစိုးရလုပ်တင်တာ regulation ကောင်းကောင်းချပေးပြီးရင်ဒီဖက်မှာဒီစီးပွားရေးလုပ်နေတဲ့လူတွေကအဲ့ဒီ regulation လိုက်လာပြီးတော့လူခွင့်ရေးအခြေအနေပဲဖြစ်ဖြစ်တခြားနိုင်ငံတကာစံနှုန်းစံထားပဲဖြစ်ဖြစ်ဥပဒေပဲဖြစ်ဖြစ်အဲ့ဒါကိုလိုက်လာဖို့လိုတယ်လို့ကျွန်တော်ကတော့ယူဆတယ်ဒါမဲ့အဲ့ဒီအပိုင်းမှာအားနေတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကတောက်လျှောက်ဒီဘဟုချုပ်ကင်မှုကနေကြီးပင်းလာတဲ့နိုင်ငံဆိုတော့အဲ့ဒီအထာကအခုထိမပြောင်းသေးဘူး